တောင်ကိုရီးယားနိုင်ငံတောင်ပိုင်းကမ်းခြေတနေရာမှာဗုဒ္ဓနေ့ကခိသည်တင်တင်မမောက်သွားခဲ့တဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီးတော့နောက်ထပ်300နီးပါးပျောက်ဆုံးနေတယ်လို့အရာရှိတွေကပြောပါတယ်။တောင်သားလူငယ်အများစုပါဝင်ပြီးခိသည်စုစုပေါင်း459ယောက်တင်ဆောင်လာတဲ့အဲ့ဒီတင်မောက်ဟာဂျေဂျူးအပန်းဖြစ်စခန်းကိုဥတီသွားနေစဉ်ရာသီဥတုသားနေတဲ့အချိန်မှာပဲမောက်သွားခဲ့တာဖြစ်ပါတယ်။အခုချိန်ထိတော့လူပေါင်း160လောက်ကိုကယ်တင်နိုင်ခဲ့တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အများစုဟာတပန်းစမြုံနေတဲ့တင်မောက်အောက်က12 degreeCelsius လောက်အေးတဲ့အရေးထဲမှာပြိမိနေကြတာဖြစ်နေတယ်လို့ဆိုပါတယ်ကြီးမားတဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီလို့တောင်ကိုရီးယားလုံခြုံရေးနဲ့ပြန်ကြားရေးဝန်ကြီးဌာနဝန်ကြီးလီဂျွန်အော့ကပြောပါတယ
်이제출동헬기가열려갈때그소방해경해군
ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ရဟယင်18စင်းနဲ့အတူမိသက်တပ်ဖွဲ့ကန်ဂျီဆောင်တပ်ရေတပ်ရတက်ဖွဲ့တွေကိုပို့ထားတဲ့အကြောင်းကန်ဂျီဆောင်တပ်ဖွဲ့ကရေရင်34စင်းနဲ့ရတက်ကတင်မော25စင်းကိုလည်းဆစ်လစ်ထားတဲ့အကြောင်းပြောတော့တာပါတောင်ကိုရီးယား Navy Seal အထူးတပ်ဖွဲ့တွေကလည်းရှာဖွေနေကြပြီဖြစ်ပေမဲ့ပြည်မိနေသူတွေအသက်ရှင်ဖို့အသိမလွယ်ဘူးလို့အရာရှိတွေကပြောပါတယ်အမေရိကန်ရေတပ်တင်ပေါ်နဲ့ကုန်းနဲ့ရေနှစ်ခုစလုံးအသုံးပြုလို့ရတဲ့ရေရင်တွေကလည်းကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီပါဝင်နေတယ်လို့ဆိုပါတယ်အသက်မသေးပဲကယ်တင်နိုင်ခဲ့သူတွေကိုအနီးနားမှာရှိတဲ့ဂျင်ဒိုကျွမော်ကိုခေါ်ဆောင်သွားခဲ့ပါတယ်တင်ပေါ်ဘာကြောင့်မောက်သွားတယ်ဆိုတော့အခုချိန်ထိအတိအကျမသိရသေးပါဘူး